တူရကီသမ္မတအာဒိုဝန်ကိုလုတ်ပန်ခွင့်အာဏာသိမ်းတွေတိုးမြှင့်ပေးနိုင်မှုအတွက်ပြုလုပ်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးလူမှုဆန္ဒအခွင့်အရေးပွဲမှာလက်ရှိအာဏာရပါတီကအနိုင်ရတယ်လို့တူရကီတာဝန်ရှိသူတွေကတနင်္ဂနွေနေ့နှောင်းပိုင်းမှာကြေညာပါတယ်။မဲရီရဲ့99ရာခိုင်နှုန်းရေတွက်ပြီးချိန်မှာအာဏာရပါတီရဲ့ဖွဲ့စည်းပုံပြင်ဆင်ရေးအဆိုပြုချက်ကိုထောက်ခံမဲ51မဲကန့်ကွက်မဲ49မဲရရှိကြောင်းတူရကီအစိုးရအရာရှိတွေကသတင်းမီဒီယာတွေကိုပြောပါတယ်။တူရကီရွေးကောက်ပွဲအဖွဲ့အကြီးအကဲတွေကလည်းဒီမဲရလတ်မှန်ကန်ကြောင်းနောက်ပိုင်းမှာအတည်ပြုပြောဆိုခဲ့ပြီးလာမယ့်12ရက်အတွင်းတရားဝင်မဲရလတ်ကြေညာမယ်လို့ပြောပါတယ်။လူမှုဆန္ဒခန့်ယူပွဲရလတ်ဟာတူရကီမှာဆယ်စုနှစ်နဲ့ချီရှိလာခဲ့တဲ့စစ်တပ်ကအစိုးရတဲ့ဝင်ရောက်ဆက်ဖက်ခြေလှယ်တာကိုအဆုံးသတ်နိုင်လိုက်တာဖြစ်တယ်လို့သမ္မတအာဒိုဝန်ကပြောဆိုပါတယ်။တူရကီတမိုင်းမှာပထမဦးဆုံးအကြိမ်အရသားနိုင်ငံရေးအုပ်ချုပ်မှုစနစ်ကိုပြောင်းလဲလိုက်နိုင်တာဟာဖြစ်တယ်လို့သမ္မတကပြောပါတယ်။အခုမဲရလာရတူရီလွှတ်တော်ကိုရဆိုင်ထားပြီးဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ဝင်တွေကိုဖျက်သိမ်းမှာပါဝန်ကြီးတွေကိုသမ္မတကတိုက်ရိုက်ရွေးချယ်ခန့်အပ်ပြီးသမ္မတကိုတာဝန်ခံရမှာဖြစ်ပါတယ်နိုင်ငံတော်ဘတ်ဂျက်အသုံးစရိတ်ကိုလည်းသမ္မတကပဲချမှတ်ကင်တွယ်သွားမှာဖြစ်ပါတယ်